အမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့တောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးတို့ပထမဆုံးအချိန်ဖြစ်တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုရမှာမြန်မာကြီးလည်းပါဝင်ခဲ့ပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ့်တဲ့ပေါ်စိုးရိမ်ကြတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့တောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးချုံအူယုံတို့စကားပြောပြီးနှစ်ဖက်လုံးရဲ့ထုတ်ပြန်ချက်တွေထဲမှာဖော်ပြထားပါတယ်။မြန်မာစစ်ကောင်းဆောင်တွေပေါ်တိုက်ခတ်ရေးရမှုတွေချမှတ်ပြီးတဲ့နောက်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတတို့ဆက်သွယ်ပြောဆိုခြင်းကလည်းမြန်မာကြီးပါဝင်ခဲ့ပါတယ်။ပုံမှန်တင်းမာတဲ့ဆက်ဆံရေးရှိတဲ့မြောက်ကိုရီးယားနျူကလ ියා ပြဿနာကိုလည်းဝန်ကြီးဘလင်ကန်နဲ့ဝန်ကြီးချုံတို့ဆွေးနွေးခဲ့ကြပါတယ်။ဝန်ကြီးဘလင်ကန်ကကိုရီးယားကျွမ်းဆွေမှာနျူကလ ියා လက်နက်ကင်းစင်ရေးနဲ့မြောက်ကိုရီးယားနဲ့အမေရိကန်ဆွေးနွေးပွဲတွေရပ်တန့်နေတာတွေအပေါ်ဆက်လုပ်သွားဖို့အလေးနဲ့ထားကြောင်းထည့်ပြောခဲ့ပါတယ်။ဒါအပြင်အမေရိကန်နဲ့တောင်ကိုရီးယားနှစ်ဖက်ပြည်ပြည်စုံတဲ့မဟာမိတ်ဖြစ်တည်မှုအင်အားကိုလည်းနှင့်တင်သွားဖို့တန်တိတ်ထန်ချတာကြောင်းကတိပြုခဲ့တယ်လို့မနေ့နောက်ပိုင်းကထုတ်တဲ့အမေရိကန်နိုင်ငံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အရင်သမ္မတဒေါ်နယ်ထရမ့်လက်ထက်တုန်းကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်နဲ့2018ခုနှစ်မှာတွေ့ဆုံခဲ့ပေမဲ့နောက်ပိုင်းမှာဆွေးနွေးပွဲတွေအဆင်မပြေတော့တဲ့အပြီးလက်ရှိအမေရိကန်သမ္မတဘိုင်ဒန်ကတော့မြောက်ကိုရီးယားမူဝါဒအသစ်မချမှတ်ရသေးပါဘူးခင်ဗျ